မကွေးတိုင်းမကွေးမြို့နယ်တရခေါက်ကျေးရွာမှာမွေးမြူရေးရေလုံငန်းနဲ့ကျစ်လက်ဒေသဖွံ့ဖြိုးရေးဝန်ကြီးဦးအောင်မြင့်ကရွာသားတွေကိုရိုင်းရိုင်းပြပြဆက်ဆံပြောဆိုခဲ့တာကိုမချေနှက်လို့ဆန္ဒပြခွင့်တောင်းခံတာပယ်ချခံရပါတယ်။ February 16ရက်နေ့မှာဆန္ဒပြဖို့တတ်မှတ်ချက်နဲ့အညီ10ရက်ကြိုတင်ပြီးတင်ပြတာပယ်ချခံရတာလို့ဦးရဲတင်တရခေါက်ကပြောပါတယ်။
16ရက်နေ့ကိုဒီဝင်းကြီးဦးမြင့်ရဲ့မတရားပြောဆိုမှုအပေါ်မှာကန့်ကွက်ကြောင်းဆန္ဒပြဖို့အတွက်ပုံမှန်ဆက်ရှင်နဲ့အညီဒီဘက်ကြိုတင်ရမယ်ဆိုကြတော့ကျွန်တော်တို့တင်တာ9ရက်နေ့မနေ့ပိုင်းကနေတင်တာပေါ့ခင်ဗျာတင်ထားတာကပယ်ချခံရပါတယ်တရားကောင်ကြီးဟာရှေ့ဈေးကုန်းကနေပြီးတော့ကိုးပင်လမ်းခွဲအထိခြိတက်ဆန္ဒပြမယ်သူတို့ကကန့်ကွက်ပါတယ်ကျောင်းကြီးကဒီကြီးရွာလမ်းပြီးရန်ကုန်မကွေးအဝေးကြီးလမ်းမကြီးဖြစ်တဲ့အတွက်ကြောင့်ရင်ကျောပိတ်ဆို့မှုများဖြစ်စေနိုင်တယ်။နံပါတ်1ချက်ကတော့ကိုယ်စီများကိုယ်တိုင်ဆောင်ရွက်နေတာဖြစ်တဲ့အတွက်ကြောင့်ပို့ပြီးတော့ရှုပ်ထွေးနိုင်စရာအကြောင်းတွေရှိတယ်ဆိုပြီးတော့ကန့်ကွက်ပါတယ်
။ဝင်းကြီးဦးမြင့်ပြောကြားတာတွေကိုအမြန်ဆုံးတာဝန်ယူဖြေရှင်းဆောင်ရွက်ပေးဖို့လောင်းလုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စိုးကပြည်သူ့လွှတ်တော်ကိုတိုက်တွန်းတဲ့အကြောင်း February 4ရက်နေ့မှာအဆိုတင်သွင်းခဲ့ပါတယ်။ဒီအဆိုတင်သွင်းခဲ့တဲ့ဦးအောင်စိုးက
ခုချင်းကြီးတော့ဘာမှမထူးသေးဘူးခင်ဗျာ။ဒါကိုညံဆုံးအစိုးရကရည်ယူဆောင်ရွက်ပေးဖို့တိုက်တွန်းတဲ့အဆိုပါ။အဲ့တော့သူတို့ကဒီနေ့ကနေစပြီးတော့စတင်ဆောင်ရွက်နေပါတယ်ဆိုပြီးတော့ပြပါတယ်။ရဲအကန့်တတော့ပြီးဘူးပေါ့ဗျာ။ကျွန်တော်တို့လွှတ်တော်ဆောင်ရွက်ပြီးသူတို့အစိုးရကဒါကိုရည်ယူဆောင်ရွက်ဖို့အတွက်လွှတ်တော်ဥက္ကဋ္ဌလည်းပြောတယ်လေ။ဒီနေ့ကနေစပြီးဆောင်ရွက်တယ်ဆိုရင်တော့ကျွန်တော်တို့ကလက်ခံလိုက်တာပေါ့။
နေ့စဉ်ထုတ်အစိုးရသတင်းစာရီမှာတော့ပြည်ထောင်စုဝန်ကြီးဦးအောင်မြင့်သတင်းတွေပါရှိနေပြီးပြီးခဲ့တဲ့စနေနေ့ကပဲ ARD တိုင်းသာပေါင်းမြို့နယ်မှာကျေးရွာရမီရပ်ဖရီဒေသခံရွာသားတွေနဲ့တွေ့ဆုံပြီးလိုအပ်တာတွေဖြည့်ဆည်းဆောင်ရွက်ပေးတယ်လို့ပါရှိပါတယ်။တရောက်ောက်ရွာမှာလဲရွာသားတွေကလိုအပ်တာတင်ပြယူနဲ့ဘာကြောင့်ဒေါသမထိန်နိုင်ဖြစ်သွားရပါသလဲ။ဥယျာဉ်တင်တရောက်ောက်က
တောင်းတဲ့သူကတော့ကုတူမြင့်လို့ခေါ်ပါတယ်။မြို့မြို့ဖားအဖွဲ့ရရပါခင်ဗျာ။ဒီရင်ကြီးကြီးနဲ့သူကတောင်းဆိုတာပါခင်ဗျာ။ဒါမလို့ဦးမြင့်ကဘာကိုအခြေခံပြီးတော့ဘလို့စိတ်ဆိုးသွားတယ်ဆိုတာကောကြည့်ရသူကြည့်ရသားရအစအဲ့အနည်းဆုံးရှိနေတဲ့ကောင်းဆိုတဲ့ပုံကူအစကိုပဲနားမလည်နိုင်မှုဖြစ်သွားတယ်ခင်ဗျာ
ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်စိုးကတော့
သူ့ဒီဇိုင်းကဒီတိုင်းပဲပထမပိုင်းညင်းတဲ့သားပဲတဲ့သူတို့ပုံစံကပြန်ပြောတာကိုလက်မခံကျင်ပါဗျာမကွေးတိုင်းမှာပြတ်သွားတာကျွန်တော်တို့ဒီကော့တောင်းမှာပြတ်သွားတာအစည်းအဝေးထဲမှာပြောတာပဲတရွာလုံးခေါ်ဖိတ်ခေါ်ဖိတ်ခေါ်ပြီးမှဒီအစည်းအဝေးမှာရွာသားတွေတင်ပြနေတင်ပြဆိုတင်ပြဆိုတော့မှ तू ကသူတို့ထုံညာပေါ့ဗျာပြန်ပြောတယ်ဆိုတာကိုသူတို့လက်မခံကျင်တာဟုတ်
သွေးရောက်ောက်ရွာသားတွေနဲ့ဖြစ်ပျက်တဲ့အရေးကိုဝင်းကြီးဦးအောင်ကြီးဖြည့်ရှင်းတာနဲ့ပတ်သက်လို့ဦးအောင်စိုးက
ဦးအောင်ကြီးလည်းသူကကြားဝင်ဖြည့်ရှင်းတာဟုတ်ရဲ့ဦးလည်းကြောင့်ပဲဖြည့်ရှင်းပြီးသူနိုင်ငံရေးရဒီလိုဖြည့်ရှင်းလို့မရဘူးဆိုတော့အလုံးသိကြပါလို့တော်တယ်မရောပါတော့သူတို့နိုင်ငံရေးရတိတ်ကကြပါလေဒါဘယ်လိုပဲတွေ့တွေ့လीဘယ်လိုနေရာမှာပဲပြောပြောဒီလိုစကားမျိုးပြောလို့မမရ
သွေးရောက်ောက်ရွာသားတွေဖိတ်ခေါ်လို့ရွာသားတွေနဲ့တွေ့ဆုံရတာလို့ပြောပြီးမဲ့နဂိုအစည်းအဝေးတိုင်းတရောက်ကောက်ရွာကိုဝင်းကြီးဦးအောင်မြင့်ဝင်ရောက်လာရလို့လဲဒေသခံတွေကပြောကြပါတယ်ရှင်